ရွာလုံးကျွန်းနီးပါးမီးလောင်ဆုံးရှုံးခဲ့ရတဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကကင်းမရွာကိုအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC ကအကူအညီပေးဖို့ပြင်ဆင်နေတယ်လို့ ICRC နဲ့ဆွေးနွေးခဲ့တဲ့ဒေသခံတွေကပြောပါတယ်စစ်တပ်နဲ့တကြောပြန်တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်ကစစ်ဘေးဒုက္ခသည်တွေမှာလည်းစာနယ်ရိတ်ကအခက်အခဲရှိနေပါတယ်ဒီကြောင့်အပြည့်စုံရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြပြပေးပါရှင်
စစ်တပ်ရဲ့ဒေသခံ PDF တို့တိုက်ပွဲဖြစ်ပွားပြီးနောက်ရွာလုံးကျွတ်နီးပါးမီးလောင်ကျွမ်းခဲ့တဲ့မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကကင်းမရွာကိုအပြည်ဆိုင်ရာချက်ချင်းနေဖွဲ့ ICRC ကလူအသုံးဆောင်ပစ္စည်းတွေထောက်ပံ့ဖို့စီစဉ်နေတာပါဒီကနေ့မှကြေးရွာသားတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးရွာသားတွေဘက်က ICRC လာရောက်လူဒန်းချီမှာစစ်ကောင်စီတပ်သားတွေပါဝင်လာမှာကိုစိုးရိမ်နေပြီး ICRC ဘက်ကတော့စစ်ကောင်စီတပ်သားတွေမပါဘဲလာရောက်လူဒန်းမှာဖြစ်တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့သူတူကပြောပါတယ
်သူတို့ကဒီရွာကို ICRC နဲ့ဒီမြန်မာနိုင်ငံချက်ချင်းဒီအတင်းတွေပေါ်နှစ်ဖွဲ့ပေါင်းပြီးတော့ပါမယ်။ရွာသားတွေအနေနဲ့ရတယ်သူတို့လုံခြုံရေးအတွက်လုံခြုံရေးအတွက်ဆိုတာဒီစစ်ကောင်စီဘက်ကပေါ့နော်ပါလာမလားရဲပါလာမလားဆိုတဲ့အတွေးမျိုးနဲ့ကြောက်နေတာကြီးရှိတယ်။ရွာကနေပြီးတော့သူတို့စီကိုတောင်းဆိုတာကတော့ရဲတို့စစ်တပ်တို့မပါလို့စီလို့ဆိုရင်တော့ပေးလာမယ်ပေါ့။ပါခဲ့မယ်ဆိုလို့ဆိုရင်တော့ပေးမလာဘူးပေါ့။ရွာသူရွာသားတွေကကြောက်တယ်။ကြောက်တဲ့အခါကျတော့အဲ့ဒါညှိနှိုင်းတဲ့အခါကျတော့သူတို့ကမပါပါဘူးလေ။ဒီစလူချင်းကတော့အရင်အသုံးဆောင်ပစ္စည်းရယ်နောက်ပြီးလို့ဆိုရင်မိန်းမရယ်အသုံးဆောင်ပစ္စည်းတွေအဲ့ဒါတွေလူချင်းနဲ့အခုတို့ကတော့20နဲ့6ရက်နဲ့မှာတို့လာမယ်လို့ပြောထားတယ်ရွာနေနဲ့လက်ခံထားတာရှိတာပေါ့နော်လက်ရှိကင်းမရွာသူရွာသားတွေနေရတာကတော့တောရီထဲမှာပေါ့တောရီထဲမှာဒီလိုမိုးလာတဲ့ကြီးထိုးပြီးတော့အကုန်စုပြုံးနေကြတချို့ရာရင်းရှိတဲ့လူတွေကတော့ရာရင်းတွေထဲမှာထိုးပြီးတော့နေကြတယ်အဲ့လိုမျိုးရွာထဲမှာကတော့မိမိလောင်တဲ့အိမ်ကြီးကတော့ရွာထဲမှာနေကြတာတွေရှိတာပေါ့
စွန်လ15ရက်ကစစ်တပ်နဲ့ဒေသခံ PDF တို့တိုက်ပွဲဖြစ်ပွားပြီးနောက်ကင်းမရွာမီးလောင်ကျွမ်းမှုဖြစ်ခဲ့ကနေရင်တရာခန့်မီးလောင်ကျွမ်းပြီးအဖိုးဘွားနှစ်ဦးမီးလောင်ဒဏ်ရာနဲ့သေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒေသခံ PDF တွေဘက်ကတော့ကင်းမရွာကိုစစ်ကောင်စီတပ်တွေကမီးရှို့တာသာဖြစ်တယ်လို့အခိုင်အမာပြောပါတယ်။ဒီအတောတွင်းမှာပဲကြောပြန်တိုက်ပွဲတွေပြန်ဖြစ်နေတဲ့ချင်းပြည်နယ်မင်းတပ်မြို့ကစစ်ဆောင်စခန်းတွေကတော့စားနပ်ရိက္ခာတွေလိုအပ်နေပါတယ်။မင်းတမျိုးပေါ်မှာဖွင့်လာတဲ့ဒုက္ခသည်စခန်းကဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာတပတ်စာလောက်ပဲကျန်တော့ပြီးဒုက္ခသည်စခန်းကနေအိမ်ကိုပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခသည်တွေမှာတော့စားနပ်ရိက္ခာတွေလိုအပ်နေတယ်လို့အကူအညီပေးသူတူကပြောပါတယ
်ဒုက္ခသည်တွေကတော့အခုမျိုးလောလောဆယ်ခက်မှာရှိတဲ့ဟာတွေကတော့အခုလောလောဆယ်ရှင်းသေးတယ်ဟိုတနေ့မကြာခင်မှာပဲတတူ FTP ကထောက်ပံ့မှုလာတယ်အခုတပတ်ကတော့ခနဲ့ရှိသေးတယ်ဒီအကြီးကအကြီးကြီးကနေပြင်ပမှာရောက်နေတဲ့ဒီမြို့ပေါ်မှာပေါ်ပိုင်းကြီးနိမ့်နေကြီးမှာပြာရောက်ပြီးတဲ့သူတွေကပေါ်ပြီးမှဆာနာရိတ်ခါပြတ်နေတယ်။အဲ့တော့ကဟိုဆိုင်တလို့တရားယူဖို့ဆောင်တော့မရအောင်ကုန်တယ်ကြီးကလည်းကုန်ပြင်းလို့မရဆာနာရိတ်ခါကိုကိုလိုချင်တယ်လို့ကဲလို့မရဘူးပေါ့အဲ့လိုပုံစံဖြစ်လို့မြို့ပြင်းနေရတော့ပိုချိုးတာပေါ့သူတို့ကအာမမြို့ရဲ့အပြင်ဖက်မှာဘာမှတဲလို့မရယူလို့မရဆန်းလို့မရစိတ်မှလက်ရှိအခြေအနေများတော့ကြောက်လို့ဘိုးကြီးကြောက်တာတမျိုးအေးသမတော်ကြောက်တာတမျိုးလူငယ်တွေကြောက်တာတစ်ခုကြောက်သုံးကြောက်ဆိုတော့အဲ့ဒါနဲ့ကတူမှမလာဖြစ်ကြတော့
စစ်တပ်နဲ့မင်းတပ် CDF တို့အပြည့်ရဲ့သဘောတူခဲ့တဲ့အချိန်မှာအပြည်ပြည်ဆိုင်ရာချက်ချင်းကြီးအဖွဲ့အပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပါလူနေအသုံးဆောင်ပစ္စည်းတွေကိုထောက်ပံ့ခဲ့ပါတယ်အဲ့ဒီအချိန်ကတော့မြို့ပေါ်မှာစစ်ကောင်စီကဖွင့်လှစ်ထားတဲ့စခန်းတွေမှာသာလူတန်းခွင့်ရခဲ့ပြီးမြို့ပြင်မှာရှိတဲ့ဒုက္ခသည်တွေကိုတော့လူတန်းခွင့်မရခဲ့ပါဘူးစစ်တပ်နဲ့မင်းတပ် CDF တို့တိုက်ပွဲဖြစ်ပွားပြီးနောက်မြို့ကန်အများစုဟာမြို့ပြင်ကတောတောင်တွေထဲမှာထွက်ပြေးပေါ်အောင်တိမ်းရှောင်နေကြပြီးစစ်ကောင်စီကဖွင့်လှစ်ထားတဲ့မြို့ပေါ်ကဒုက္ခသည်စခန်းတွေမှာလာရောက်ခိုးလုံသူအနည်းငယ်သာရှိခဲ့ပါတယ်ခင်ဗျာ။